အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အမြတ်အစွန်းကိုတည်ကြားစည်းရင်းလုပ်ပြီးဦးသိန်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့တည်ကြားစည်းရင်းနေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့တည်ကြားစည်းရင်းတွေပယ်ဖျက်နိုင်ပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာကုန်ထုတ်လုပ်တာရှိသလိုလုပ်ပိုင်ခွင့်ရောင်းစားတာလည်းရှိပါတယ်။ကုန်ထုတ်လုပ်ငန်းမှာနိုင်ငံပိုင်စက်ယုံတွေဟာထင်ရှားပါတယ်။ကျပ်ငွေဘီလီယံ500လောက်နှစ်စဉ်အရှုံးပေါ်တဲ့နိုင်ငံပိုင်စက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆလာခင်မှာနိုင်ငံပိုင်စက်မှုလုပ်ငန်း500ကျော်သာရှိခဲ့ပြီပဲ။ဈေးကွက်စီးပွားရေးလုပ်တဲ့စီအစိုးရခင်မှာနိုင်ငံပိုင်စက်မှုလုပ်ငန်း1000ကျော်ရှိလာပြီးဗိုလ်ချုပ်တို့ရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူစက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။စက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဗိုလ်ဖြစ်လာပါတယ်။သူ့လိုစစ်ဗိုလ်50ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်။တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုပ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်။ဒီထဲမှာရန်တန်းငွေနဲ့ကြောင်းမြက်လုပ်ငန်းဟာထင်ရှားပါလေဒီလုပ်ငန်းတွေဟာကျပ်ငွေဘီလီယံ12000နီးပါးစုဆောင်းနိုင်ပုံကိုအန်ဒရူးဘောရာအာကာဟိန်းခင်းစန်တီမက်ထရူးဟမ်လ်တန်နဲ့ပေါ်ရှော့တော်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာဖော်ပြပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းသူပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့စစ်အစိုးရခင်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလွန်ဝကြီးအုပ်ထင်သလိုလုပ်ကြပါတယ်။အထူးသဖြင့်တန်ရန်စာရဒူးဖော်ရေးမှာအဆိုးဝါးဆုံးဖြစ်ပါတယ်။စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။တိုင်းပြည်ရဲ့ GDP အသတင်းကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်။အထူးသဖြင့်တော့ရေနံဓာတ်ငွေ့လုပ်ငန်း၊ကြောက်မြက်လုပ်ငန်း၊တစ်ထုပ်လုပ်ငန်း၊တပ်တုတွင်းနဲ့ပလဲစတာတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာ contract စာချုပ်နဲ့ license ထုတ်ပေးခွင့်ရှိပါတယ
်။ပုဂ္ဂလိကလုပ်ငန်းတွေကို contract license ထုတ်ပေးရမှာကြီးကြပ်ကုတ်ကဲမှုမလုပ်ဘဲထုတ်ပေးပါတယ်။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ပဲရင်းနှီးမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါတယ်တရားစတဲ့အရေးအမြစ်ဒုဖော်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးအဖြတ်ပေးနေတာမို့ခရိုနီစီးပွားရေးစနစ်ကိုတရားဝင်မြင့်တင်သလိုဖြစ်နေပါတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တမ်းတာမျိုးမရှိဘူးလို့ဆိုပါတယ်ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူးဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ်
။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတာဝန်ခံမှုနဲ့ကြီးကြပ်ကိုယ်ကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဦးသိန်းစိန်အစိုးရလက်ထက်မှာဖြေရှင်းနိုင်စွမ်းမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကိုစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါတယ်။ဒီငွေတွေကိုပြည်ထောင်စုရန်ပုံငွေစည်းရင်းနဲ့အခြားအသီးခြားစည်းရင်းတွေမှာထိန်းသိမ်းထားတဲ့အတွက်ကျန်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါတယ်။အမြတ်ဆွေးရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းနှုံအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးသီးခြားရည်တည်တဲ့လုပ်ငန်းလိုပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗန္ဒာကြီးဝန်ကြီးဌာနကိုတာဝန်ခံမှုနှဲပါလာတယ်လို့ဆိုပါတယ်။
ကျန်းပိုပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရသေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတို့ရဲ့သီးခြားငွေစည်းရင်းမှာလက်ကျန်ငွေကျပ်ဘီလီယံ12000နီးပါးရှိနေပြီးNLD အစိုးရဘတ်ဂျက်အသုံးစရိတ်မှာကျပ်ဘီလီယံ4000လုံးငွေပြနေပါလေ နိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောင့်ကြည့်ထိန်းချုပ်မှုပြည်သူ့အစိုးရမှတာဝန်ရှိပါတယ်။2019ဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့သီးခြားငွေစည်းရင်းတွေကိုမြန်မာစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါတယ်။ရှင်းနှစ်အစိုးရဘတ်ဂျက်7ဘီလီယံ3400ကျော်ရှိပြီးလုံခြုံရေးက7ဘီလီယံ6200သာရှိမယ်လို့ကန့်မှန်းပါတယ်။နိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလုံငွေနဲ့အများကြီးပိုးနေပါတယ်။ပြည်သူ့ထောက်ခံမှုပုံမှုရောက်ရှိလာတဲ့ NLD အစိုးရဟာအလွဲသုံးစားလုပ်မှုနဲ့အလေအလွင့်အဖိတ်အစင်နှေးပါတော့အောင်လုပ်နိုင်လိမ့်မယ်လို့ပြောလဲရပါတယ်ခင်ဗျာ။